ကဘာမှာသွေးတိုးရောဂါရှိသူအရေအတွက်ဟာလွန်ခဲ့တဲ့နှစ်ပေါင်း30အတွင်းနှစ်ဆတိုးလာပြီးတော့ 1.28 ဘီလီယံရှိခဲ့ကြောင်းနဲ့မြန်မာနိုင်ငံအပါအဝင်ဖွံ့ဖြိုးဆဲနိုင်ငံတွေမှာအများစုတွေ့ရကြောင်းလည်းသုတေသနလေ့လာချက်အသစ်တွေကဖော်ပြလိုက်ပါတယ်။ဒီ VOA သတင်းတော့လီဆာရှိုင်းလိုင်းသတင်းပေးပို့ထားတာကိုကိုအောင်လွင်ဦးကပြောပြမှာပါရှင်။
နိုင်ငံပေါင်း184နိုင်ငံကအသက်30ကနေ89နှစ်အရွယ်တွေကိုလေ့လာစမ်းစစ်ရမှာလူပေါင်းတန်း900ကျော်ဟာအသက်အန္တရာယ်ဖြစ်နေပေမဲ့သွေးတိုးရောဂါအတွက်စိတ်ကူးစမှုခံယူမှုမရှိတာကိုတွေ့ရှိခဲ့တာပါအများစုကလည်းရောဂါရှိမရှိစစ်ဆေးတာမရှိလို့ရောဂါအခြေအနေကိုလည်းမသိကြပါဘူးကျန်းမာရေးအသည့်အားနည်းတာကြောင့်အသက်ဆုံးမတဲ့အထိကြုံကြရတယ်လို့လည်းကမ္ဘာကျန်းမာရေးအဖွဲ့ WHO ရဲ့မကူးစက်နိုင်တဲ့ရောဂါဌာနခွဲညွှန်ကြားရေးမှူးဘန်တီမစ်ကယ်ဆန်ကပြောပါတယ်
First of all, we know that cardiovascular diseases is the leading cause of deaths.
ပထမတစ်ချက်အနေနဲ့နှလုံးရောဂါဟာသေဆုံးမှုအများဆုံးရောဂါတစ်ခုအဖြစ်သိထားကြပါတယ်။နောက်ဆုံးကမ္ဘာ့ကျန်းမာရေးခန့်မှန်းချက်အရနှစ်စဉ်နှလုံးရောဂါကြောင့်သေဆုံးသူ 0.1% ရှိပါတယ်။ဒီလိုဖြစ်ရတဲ့အဓိကအကြောင်းရင်းတွေထဲမှာသွေးတိုးရောဂါပါတယ်ဆိုတာကလည်းသိထားပါတယ
်။သွေးတိုးရောဂါနှလုံးအုံနောက်ကြောက်ကရောဂါတွေဖြစ်နိုင်တဲ့အန္တရာယ်ကိုသိရတာတိုးလာစေသလိုကမ္ဘာမှာလူသေဆုံးမှုတွေရဲ့အခြေခံအကြောင်းရင်းတွေကတစ်ခုလည်းဖြစ်ပါတယ်။သွေးတိုးရောဂါဖြစ်ရတဲ့အကြောင်းရင်းတွေထဲမှာကျန်းမာရေးနဲ့မညီညွတ်တဲ့စားသောက်မှုပုံစံ၊ကုလလှုပ်ရှားမှုနှဲပါတာ၊အရက်နဲ့ဆေးလိပ်သုံးဆွဲတာ၊အဝလွန်တာတွေပါဝင်ပြီးကျန်းမာရေးအတွက်အန္တရာယ်ရှိတဲ့ဆူနာမီလှိုင်းလုံးဖြစ်နေတော့တင်စားပြောဆိုသူတွေရှိပါတယ်။အစီရင်ခံစာပြုစုသူတွေကတော့ကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်ကြဖို့တိုက်တွန်းထားတယ်လို့သွေးတိုးရောဂါသွေးပေါင်ချိန်တိုင်းပြီးအလွယ်တကူစစ်ဆေးသိရှိနိုင်တယ်လို့ကုန်ကြမများပဲထိထိရရောက်ကုသနိုင်ကြောင်းလည်းပြောဆိုထားပါတယ်လေလာကျဲရလွန်ခဲ့တဲ့နှစ်ပေါင်း30အတွင်းသူတို့ယောဂါတန်ခန်းစားရတဲ့ပြဿနာချမ်းသာတဲ့နိုင်ငံတွေကနေအလယ်လက်နဲ့ဝင်ငွေနည်းတဲ့နိုင်ငံတွေစီမှာပုံများလာတာကိုလည်းတွေ့ရှိခဲ့ရတာပါချမ်းသာတဲ့နိုင်ငံတွေမှာသူတို့ယောဂါဖြစ်ပွားမှုတွေကျဆင်းလာပေမဲ့ဆင်းရဲတဲ့နိုင်ငံတွေမှာဖြစ်ပွားမှုတွေတိုးလာနေတယ်လို့လည်းအစီရင်ခံစာကိုပူးတွဲပြုစုခဲ့တဲ့ London Imperial တက္ကသိုလ်ကကမ္ဘာပတ်ဝန်းကျင်ကျန်းမာရေးဆိုင်ရာပါမောက္ခမာဂျီအဇာဒီကပြောပါတယ
် So many parts of sub-Saharan Africa parts of South Asia some of the Pacific Island nations they are still not actually getting the treatment that are needed
So Africa တောင်ပိုင်း Sahara ဒေသနေရာအတော်များများနဲ့တောင်အရှဒေသတစ်စိတ်တစ်ပိုင်းအပြင် Pacific ကျွန်းနိုင်ငံတချို့မှာအခုတည်းထိလိုအပ်နေတဲ့ကုသမှုတွေခံယူကြတာမျိုးမရှိသေးပါဘူး။ဒါကြောင့်လဲဒီဒေသမှာကုသမှုပေးနိုင်ဖို့အာရုံစိုက်နေပါတယ်။လွန်ခဲ့တဲ့တစ်နှစ်ခွဲလောက်အတွင်းနေစဉ်လိုလိုကြားနေရတာကတော့ယောဂလက္ခဏာရှာဖွေတာကုသတာတွေအတွက်မတတ်နိုင်ကြတဲ့ကိစ္စပါ။ဒါကိုလဲကမ္ဘာ့ကျန်းမာရေးအတန်းဝန်းကသတိထားဖို့လိုပါတယ်
။1990ကနေ2019ခုနှစ်အတွင်းအချက်လက်တွေအရကမ္ဘာမှာသွေးတိုးရောဂါအများဆုံးဆင်နိုင်ငံစီးမှာမြန်မာနိုင်ငံကိုလည်းထည့်သွင်းထားပြီးအမျိုးသမီးတွေမှာဖြစ်များတာကိုလည်းသူတည်တည်တွေ့ရှိထားတာပါယောဂဖြစ်ပွားမှုများတဲ့ဒေသတွေမှာကုသမှုနှုန်းကလည်းအမျိုးသမီးတွေမှာ25ရာခိုင်နှုန်းအောက်နဲ့အမျိုးသားတွေမှာ20ရာခိုင်နှုန်းအောက်ရှိနေကြောင်းလည်းတွေ့ရှိထားပါတယ်ဒီချိန်ထဲမှာပဲကနေဒါအိုင်စ်လန်နဲ့တောင်ကိုရီးယားတို့လိုဖွံ့ဖြိုးတဲ့နိုင်ငံတွေမှာတော့သွေးတိုးရောဂါကိုထိထိရောက်ရောက်ကုသနိုင်ကြတယ်လို့စိုးစိုးဝါးအဆင့်ထိရောက်မလာအောင်ကာကွယ်နိုင်တဲ့အကြောင်းလည်းလေ့လာခြင်းမှာတွေ့ရှိထားပါတယ်ခင်ဗျာ